ကာဇာတောင်ပိုင်းမှာရှိတဲ့မြို့၄မြို့ထဲမှနေကပါလက်စတိုင်းဒေသခံတွေထွက်ခွာသွားကြဖို့အစ္စရေးကအမိန့်ထုတ်လိုက်ပါတယ်။အဲ့ဒီဒေသမှာရှိတဲ့ဟာမတ်စစ်သွေးကြွတွေကိုစစ်စင်ရေးတိုးချဲ့လှုပ်ဆောင်သွားမယ်ဆိုတဲ့အရေးအယံဖြစ်ပြီးအဲ့ဒီဒေသကလူထုတွေဘေးကင်းလုံခြုံရေးအတွက်အခုလိုဆောင်ရွက်တာလို့အစ္စရေးတာဝန်ရှိသူတွေကပြောနေတာပါ။ကာဇာတောင်ပိုင်းကအဓိကကြတဲ့မြို့တွေမှာအစ္စရေးကတညာလုံးလေကြောင်းကနေတတိပေးစာတွေကျဲချခဲ့ပြီးအရသားတွေမြို့တွေကနေထွက်ခွာကြဖို့တတိပေးနေတာဖြစ်ပါတယ်။အဲ့ဒီဒေသမှာရှိတဲ့ဒေသခံတွေကတော့ညာဘက်မှာအစ္စရေးကနေကြီးကြီးမားမားလေကြောင်းတိုက်ခိုက်မှုတွေလုပ်နေတယ်လို့ပြောကြပါဗျ။တချိန်တည်းမှာပဲအော်တိုဘာ9ရက်တိုက်ခိုက်မှုအတွင်းပြန်ပြီးဆွဲခံရတဲ့လူ140ကျော်ကတဦးရဲ့ရုပ်အလောင်းကိုဂါဇာမြို့ရှီဖာဆေးရုံအနီးမှာတွေ့ရတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အသက်65နှစ်အရွယ်သေဆုံးသူအဲ့ဒီအမျိုးသမီးဟာကလေး9ဦးမိခင်ဖြစ်ပြီးသူ့ခင်မွန်းဖြစ်သူကတော့သူ့နေအိမ်ထဲမှာပဲသေဆုံးနေတာတွေ့ခဲ့ရပါတယ်။မြောက်ပိုင်းကဂါဇာမြို့မှာတော့အစ္စရေးတပ်တွေဟာရှီဖာဆေးရုံမှာဆက်လက်ရှာဖွေမှုတွေလုပ်နေပါတယ်။ဟာမတ်ရဲ့စစ်ရေးကိုကဲဌာနရှိတဲ့ဆိုပြီးအစ္စရေးကအဲ့ဒီဆေးရုံကိုဗိုလ်ထုနေကဝင်ရောက်စီးနှင်းခဲ့တာပါ။ဆေးရုံအတွင်းမှာလက်နက်ပစ္စည်းတွေတွေ့ရတယ်လို့အစ္စရေးဘက်ကခင်းကျင်းပြခဲ့ပါတယ်။ဟာမတ်ဘက်ကတော့ဒါကိုငြင်းဆန်ထားပါတယ်ခင်ဗျာ။